မြန်မာနိုင်ငံမှာအင်တာနက်ဆက်သွယ်ရေးပိုမိုပွင့်လင်းလာမှုအခြေအနေနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီး Google အမှုဆောင်အရာရှိချုပ်ကဟောင်ကောင်တက္ကသိုလ်မှာပြောဆိုခဲ့တဲ့အကြောင်းဦးစံမိုးဝေကဆက်ပြောပြပေးမှာပါရှင်
။အင်တာနက်ဆက်သွယ်ရေးပွင့်လင်းလွတ်လပ်မှုဆိုတာဟာနိုင်ငံတကာနိုင်ငံအစိုးရတစ်ခုအနေနဲ့ဘယ်လောက်စိတ်ကောင်းစေတနာရှိတယ်ပွင့်လင်းဖော်ပြမှုရှိတယ်ဆိုတာကိုပြသတဲ့အဓိကကျတဲ့အချက်တစ်ခုဖြစ်တဲ့အကြောင်း Google ရဲ့အမှုဆောင်အရာရှိချုပ်ဖြစ်တဲ့ Eric Schmidt ကဟောင်ကောင်တရုတ်တက္ကသိုလ် Chinese University of Hong Kong စီးပွားရေးပညာဌာနဖွင့်ပွဲအခမ်းအနားမှာကျောင်းသူကျောင်းသားတွေကိုပြောဆိုလိုက်ပါတယ်။ကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာတွေကိုတက်သည့်ပညာရှင်တွေနဲ့ဖြေရှင်းပေးမယ်ဆိုပြီးတော့အစိုးရကောင်းတွေကပြောကြပါတယ်။စွန့်ဦးတီးထွင်းလုပ်ငန်းရှင်တွေလိုအပ်ပါတယ်။အလုပ်လက်မဲ့ပြဿနာတွေကိုဖြေရှင်းပေးပါမယ်။အဲ့ဒီလိုအချက်တွေကိုပတ်သက်ပြီးတော့ Google ပေါ်မှာငင်းခုန်ကြပါတယ်။ဘာလဲဆိုတော့ခင်ဗျားတို့အနေနဲ့ကောအင်တာနက်ပွင့်လင်းလွတ်လပ်ခွင့်ဘယ်လောက်ပေးထားသလဲဆိုတာပါပဲလို့ Eric Schmidt ကပြောဆိုလိုက်ပါတယ်။ဟောင်ကောင်မှာရှိတဲ့အင်တာနက်လွတ်လပ်ခွင့်မျိုးပြည်မာကြီးမှာမရှိပါဘူး။စိတ်မကောင်းဖြစ်ရပါတယ်။ဒါဟာအစိုးရရဲ့မူဝါဒနဲ့သက်ဆိုင်ပါတယ်ဆိုပြီးတော့လည်းသူကပြောသွားပါတယ်။မြန်မာနိုင်ငံနဲ့နှိုင်းယှဉ်ပြီးတော့လည်း
2004The Burmese military banned the use of email. And they, in the law, they banned the email systems by name. Hotmail, AOL.
2004ခုနှစ်တုန်းကဆိုရင်မြန်မာနိုင်ငံကစစ်ဆိုးရဟာပြည်သူတွေအီးမေးလ်မသုံးနိုင်အောင်ပိတ်ပင်ထားခဲ့ပါတယ်။ Hotmail, AOL, Yahoo စတာတွေနဲ့ဆက်သွယ်တဲ့အီးမေးလ်တွေကိုအသုံးမပြုရဘူးဆိုပြီးတော့နာမည်တက်ပြီးတားမြစ်တဲ့ဥပဒေထုတ်ပြန်ခဲ့ပါတယ်။ဂျီမေးကတော့2004ခုနှစ် AP 1ရက်နေ့မှာစတင်ခဲ့တာဆိုတော့အဲ့ဒီဥရင်းနဲ့လွတ်သွားတာပေါ့ဗျာ။ဒါကြောင့်ကျွန်တော်တို့ကမြန်မာနိုင်ငံရဲ့ရန်ုံပြည့်ဈေးကွက်ရခဲ့တယ်လို့ဆိုနိုင်ပါတယ်။ခင်ဗျားတို့ကိုကျွန်တော်ပြောရရင်ရဲစရာလို့တောင်ထင်ကြလိမ့်မယ်။မြန်မာနိုင်ငံကထိတ်တန်းခေါင်းဆောင်တွေအားလုံးမှာဂျီမေးအကောင့်တွေရှိတယ်ဗျ
။ Mr. Schmidt ဟာပြီးခဲ့တဲ့မတ်လတုန်းကဗမာပြည်ကိုတွားရောက်လေပတ်ခဲ့ပါတယ်။သူကမြန်မာနိုင်ငံမှာ10စုနဲ့5စုလောက်နိုင်ငံရဲ့အာဏာကိုစစ်တပ်ကထိန်းချုပ်ခဲ့ပြီးတဲ့နောက်ဘေးဖယ်ပေးခဲ့ပြီးထွက်ပေါ်လာတဲ့အစိုးရရဲ့ပြည်ပြင်ပြောင်းလဲရေးလှုပ်ဆောင်နေမှုတွေရဲ့နောက်ကျောင်းပြန်မလည်နိုင်အောင်အင်တာနက်ကနေတွန်းအားပေးနိုင်ခဲ့ပါတယ်လို့သူကပြောပါတယ်
။ After our visit perhaps as a result they accelerated the telecom procurement they lowered the sim price sim cards were $5,000 a sim card they lowered them to $20
ကျွန်တော်တို့မြန်မာနိုင်ငံကိုသွားရောက်လဲပတ်ခဲ့ပြီးတဲ့နောက်ပိုင်းမှာပို့ပြီးတော့ဆက်သွယ်ရေးပိုင်းဆိုင်ရာကိစ္စတွေအရှိန်အဟုန်မြင့်ပြီးပြောင်းလဲလာတယ်လို့ဆိုနိုင်ပါတယ်။တယ်လီဖုန်းစင်ကတ်တွေဈေးကျသွားတယ်အရင်ကကတ်တကတ်ကိုဒေါ်လာ5000လောက်ရှိနေရကနေဒေါ်လာ20လောက်ထိကိုဖြတ်သွားခဲ့တယ်။အလွန်ကိုအံ့ဩတင်စရာကောင်းပါတယ်။ဝယ်ယူသုံးဆွဲသူအားကလည်းအရန်ကိုများနေတာကြောင့်ဖြစ်ပါတယ်။မြန်မာနိုင်ငံသားတွေကလည်းတယ်လီဖုန်းကိုအသုံးပြုချင်းကြတာပေါ့ဗျာ
။ Google ရဲ့အမှုဆောင်ရရှိချုပ် Eric Schmidt ကမြောက်ကိုရီးယားနိုင်ငံရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့လည်းအခုလိုပြောဆိုသွားပါသေးတယ်
။ North Korea is the most isolated country in the world. 23 million people, a million phones. They talk within the country but not out.You cannot get information in and out of the country. It's a terrible
situation. North Korea နိုင်ငံဟာဆိုရင်ကမ္ဘာမှာအထူးကျန်အဖြစ်ဆုံးနိုင်ငံတစ်ခုပါ။လူရေ23သန်းရှိပေမဲ့တယ်လီဖုန်းကတသန်းပဲရှိတယ်လေ။နောက်ပြီးဒီတယ်လီဖုန်းတွေကပြည်တွင်းမှာပဲဆက်သွယ်လို့ပြောနိုင်ပြီးပြည်ပနဲ့တော့ဆက်သွယ်လို့မရဘူးဗျ။တိုင်းပြည်ရဲ့ပြည်ပကသတင်းချက်လက်တွေကိုသူတို့မသိကြဘူးလေ။တော်တော်ကိုဆိုးတယ်ဗျ။ဒါကြောင့်ကျွန်တော်တို့ကမြောက်ကိုရီးယားဆိုတာကိုအင်တာနက်အသုံးပြုမှုနည်းနည်းပါးပါးဖွင့်ပေးလာအောင်တိုက်တွန်းနေရတာပါ။ဒါဟာအစိုးရအတွက်ကောပြည်သူအတွက်ပါအကျိုးရှိပါတယ်။ကျမရဲ့ကိစ္စတွေပါဝင်အခြားအကျိုးရှိတဲ့အရာတွေအများကြီးရှိပါတယ်။တခြားဘယ်လိုတရားမှုရှိတယ်ဆိုတော့ကျွန်တော်ထပ်မပြောတတ်ပါဘူး။အကြံပေးသူတွေကိုတိုင်းပြည်ကနေမောင်းထုတ်ပစ်လိုက်တယ်။နောက်ပြီးမစ်ဆိုင်းဒုံးပျံတစ်စင်းထပ်လွှတ်ပစ်လိုက်တယ်။အခုတော့အရင်ကထက်တော်ပိုကောင်းလာပါတယ်။ကောင်းသလားဆိုသလားတမိုင်းမှာမြင်တွေ့ကြရမှာပေါ့ဗျာ
။တချိန်က Google အပါဝင်နေစည်းမခြားသတင်းတောင်များအဖွဲ့ RSF တို့ကမြန်မာနိုင်ငံရဲ့အင်တာနက်ဆက်သွယ်ရေးပေါ်ထိန်းချုပ်မှုတွေကိုပြစ်တင်ဝေဖန်ခဲ့ကြပေမဲ့အခုလက်ရှိမှာပုံမူပွင့်လင်းလွတ်လပ်လာတဲ့အပေါ်မှာအတိအမှန်ပြပြောဆိုတာတွေကိုလည်းတွေ့မြင်လာနေရပါတယ်ခင်ဗျာ